နေပြည်တော်မှာတစ်ဆက်ဆက်လွှတ်တော်ဆွေးနွေးပွဲတွေကျင်းပနေတဲ့ကာလမှာပဲမြန်မာစစ်အစိုးရကမြန်မာနိုင်ငံရဲ့2017-2022ဘဏ္ဍာရေးနှစ်အတွက်ဘတ်ဂျက်အသုံးစရိတ်စင်းတွေကိုနိုင်ငံတော်ပြန်တန်းအဖြစ်မတ်လ10ရက်နေ့ကထုတ်ပြန်လိုက်ပါတယ်။စည်ရေးနဲ့ကာကွယ်ရေးအသုံးစရိတ်အဖြစ်စုစုပေါင်းဘဏ္ဍာငွေရဲ့24,000,000,000,000နီးပါးသတ်မှတ်ထားပြီးပညာရေးနဲ့ကျန်းမာရေးအသုံးစရိတ်ကတော့နှစ်ခုပေါင်း900,000,000,000လောက်ပဲရှိပါတယ်။မြန်မာနိုင်ငံစစ်အစိုးရရဲ့နှစ်စဉ်ရာသုံးငွေစင်းတွေကိုလေ့လာနေတဲ့စီးပွားရေးပညာရှင်ဦးစိန်ထေကတော့စည်ရေးနဲ့ကာကွယ်ရေးအသုံးစရိတ်24,000,000,000နီးပါးရှိတယ်ဆိုတာဟာအမှန်တကယ်သုံးဆွဲနေတာတွေထက် short တွေဖော်ပြထားတဲ့စည်ရင်းဖြစ်တယ်လို့ဆိုပါရယ်။ဒါအပြင်အခုကျင်းပနေတဲ့လွှတ်တော်ဆွေးနွေးပွဲတွေမှာရောနောင်ဆွေးနွေးပွဲတွေမှာပါဒီဘဏ္ဍာရေးအသုံးစရိတ်အရေးဟာပုံမှန်လေးလေးဆွေးနွေးနိုင်ခွင့်ရမယ်ရှိမယ်ပုံမရဘူးလို့လည်းသူကဆိုပါရယ်
။ဒါသူတို့ထုတ်ပြန်တဲ့စည်ရင်းဟာနှစ်စဉ်နဲ့ဒီသဘောပဲ။ကျွန်တော်တို့သူတို့တရားဝင်ထုတ်ပြန်တဲ့ဒီကစက်ကထွက်လာပြီဆိုရင်ကျွန်တော်ဒါတွေကိုကဏ္ဍလိုက်ပေါ့လေ။ကဏ္ဍလိုက်တွက်တဲ့အခါကျရင်တော့ဒီတိုင်းပါပဲ။နာဖရဲ့ဒီဘက်နှစ်တင်မှာပေါ့လေသူတို့အရင်တော့ကျွန်တော်တို့တွက်လိုက်တာမှာ68ခုနှစ်လောက်ကဆိုလို့ရှိရင်ဒီ40နဲ့40ခန့်အောင်ရှိတယ်စစ်တပ်သုံးစစ်တရားဝင်ထုတ်ပြန်တာကိုနောက်ပိုင်းကျဒီဘက်ကပြောကြတာပေါ့လေစစ်တပ်သုံးစစ်သိမြင်နေမြင်နေဆိုလို့ပညာရှင်တွေထောက်ပြတဲ့အခါကျသူတို့ဒါစရင်အရာကြည်ကောင်းအောင်လျှော့လာတယ်ဗျာဥပမာဆိုပါစို့ဒီ2000ခုနှစ်နောက်ပိုင်းကဆိုလို့ရှိရင်သူတို့တရားဝင်တော့ကျွန်တော်တို့နိုင်ငံတကာထုတ်ပြန်တာမရှိဘူးဗျာပြည်တွင်းမှာဗမာလိုပဲဂဇက်တွေထုတ်တာအဲ့ဒီရတွက်တဲ့အခါမှာ2300,000,000,000,000လေးပုံတော့ဘယ်ပြောကြပါစို့ဗျာလေးပုံဆိုဝင်းကျင်ကိုစစ်တပ်မှထားဒါကများလာပါပြီနော်ဒါကသူတို့ထုတ်ပြန်တဲ့ကဏ္ဍကတိုက်ပီတပီရဲ့ခမစင်းသားကြီးဗျာတန်း90ရှိတဲ့လူလူအတွက်သုံးရမယ့်ပိုက်ဆံနေတယ်မှာဒီ4သိန်းတော့ရှိတဲ့လူအတွက်သုံးတာ4ပုံတပုံဆိုတော့မြတ်ဘလို့များနေပါလေဒါကမဟုတ်ဘူးတကယ်တမ်းကဓာတ်တယ်လက်များတယ်ခင်ဗျာမဟုတ်ဘူးခင်ဗျာအဲ့ဒါတွေက
ဓာတ်တယ်လက်များနေတယ်ဆိုတာကဘလို့အကြောင်းအချက်တွေကိုထောက်ပြနိုင်တယ်ခင်ဗျ
ာဟုတ်ကဲ့ခင်ဗျာအဲ့ဒါကဒီလိုကျွန်တော်တို့ဒီအတွေ့အကြုံရပါဘောလေကျွန်တော်တို့ဝန်ထမ်းလုပ်ဆောင်တဲ့ဘတ်ဂျက်ဌာနဒါကျွန်တော်တို့ဌာနတွေမှာကျွန်တော်တို့တွေ့တဲ့အတွေ့အကြုံရဆိုလို့ရှိရင်တို့ကဒီလိုပဲပြည်သူလူထုကိုအပြီးပေးတဲ့တရားဝင်ပြီးပေးတဲ့ကိန်းဂဏန်းကတစ်မျိုးတကယ်လုပ်နေတာတစ်မျိုးဒါကအဲ့ဒါမဆလာခနဲ့အဲ့လိုဖြစ်တော့အဲ့ဒါတွေကအမြဲတမ်းအကျင့်ပါနေဒီတိုင်းလဲသွားနေတယ်အဲဒါမဲ့ခုနစစ်တပ်သုံးစီးဘာကြောင့်များတယ်လဲဆိုတဲ့ဘိုင်းမှာကျွန်တော်ထောက်ပြပြဒါကသူကတရားဝင်ထုတ်ပြန်တာနော်24,000,023ဆိုတာကအခုကျွန်တော်တို့ဆိုကြပါစို့ဗျာအခြားဝန်ကြီးဌာနတွေရှိတယ်အခြားဝန်ကြီးဌာနဆိုတော့လေယာတစ်တော်ကဏ္ဍတို့နောက်တစ်ခါနေဆက်ဒေသဖွံ့ဖြိုးရေးတို့စက်သွေးရေးတို့စသည်ပေါ့ဗျာအဲ့ဒီရဲ့ဘက်ဌာနတွေကနေပြီးစစ်တပ်အတွက်အကုန်ကြေးစိတ်ဘတ်ဂျက်တွေဖွဲ့သုံးတာရှိတယ်ဒီသာသာတခုဆိုကျွန်တော်ကိုရေးရပြောရမယ်ဆိုရင်ကိုပဲအခုနေပြီးတော့ဆောက်တဲ့ထဲမှာကျွန်တော်လှိုင်ကူတွေပေါ့ဗျာနေပြီးတော့လှိုင်ကူတွေဆောက်တဲ့နေရာတွေမှာဆောက်လို့ရရနေသွားတာလည်းရှိတယ်နေပြီးတော့ဆိုလို့ရှိရင်ဒါစစ်တပ်အတွက်သွားတာမဟုတ်တချို့နေရာတွေဘန်ကာဆောက်တယ်ဗျာဒါဆောက်လို့ရဝန်ကြီးဌာနကြားခံလည်းရအထူးခြားတာကျွန်တော်ကိုရေးတိတိကျကျပြောရမယ်ဆိုရင်မနေ့ကကျွန်တော်တို့ DBB ကနေထုတ်ပြန်တဲ့ကျွန်တော်တို့ဒီလှိုင်ကူကြီးတွေဆောက်တာမှာဆိုလို့ရှိရင်လှိုင်ကူဆောက်တဲ့နေရာမှာကျွန်တော်ဆောက်တဲ့ဒီ budget ကိုငွေဘယ်ရယူလဲဆိုတော့ကျွန်တော်ဆက်သွေးရေးဝန်ကြီးဌာနအနေနဲ့လွှဲယူတာရှိတယ်။အဲလိုမျိုးတွေနောက်တစ်ခါနေဆက်ဒေသတွေမှာဆိုလို့ရှိရင်ကျွန်တော်နေဆက်ဒေသဖွံ့ဖြိုးရေးဆိုနောက်ထပ်ဒီနာဝတနာမပါခင်မှာထူထောင်တဲ့ဝန်ကြီးဌာနအဲ့ဒီက budget တွေကိုစစ်တပ်အတွက်သုံးတာလည်းရှိတော့တကယ်တမ်းကျွန်တော်တို့ခမန်းနာပညာရှင်တွေခမန်းနာကမမာပြည့်ရဲ့ budget ဟာစစ်တပ်တို့က90ရာခိုင်နှုန်းဝန်းကျင်တခါအထက်မှာရှိတယ်60ကျောင်းရှိပါတယ်လို့တောင်မှသုံးသပ်ပါတယ်ဒါကြောင့်ဒီကဏ္ဍတွေကလူကြီးကောင်းအောင်ထုတ်ပြန်တာပဲရှိတကယ်တမ်းမဟုတ်ဘူ
း။အစိုးရကဥစိန်ထေးပြောတဲ့အထက်မှာမြန်မာနိုင်ငံရဲ့ဘတ်ဂျက်အသုံးစရင်းတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဝေဖန်ထောက်ပြမှုတွေရှိနေတယ်ပေါ့နော်အဲ့ဒီနေရာမှာစစ်တပ်အသုံးစရိတ်များတာကိုထောက်ပြတဲ့အပြင်ပို့ပြီးအရေးကြီးတဲ့အချက်ကဒီနိုင်ငံတကာနိုင်ငံအတွက်အမတန်အရေးကြီးတဲ့ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်တွေနည်းလွန်းနေတယ်ဆိုတာကိုလည်းထောက်ပြနေရရှိရလေအခုဘတ်ဂျက်မှာဆိုလို့ရှိရင်ကျန်းမာရေးအတွက်က 1.3 ဂိုင်းနှုန်းပြီးတော့ပညာရေးအတွက်အသုံးစရိတ်က 4.13 ဂိုင်းနှုန်းဆိုတော့ဥစိန်ထုတ်ထေးပြောသလိုနိုင်ငံတကာရဲ့ထောက်ပြမှုတွေရှိလို့စစ်အသုံးစရိတ်ကိုဟိုတကယ်တမ်းရှိနေတာကနေပြီးတော့90ရာခိုင်နှုန်းလောက်ကနေအခုစင်းပြ 23.6 ရာခိုင်နှုန်းလောက်ပဲပြတယ်ပဲထားပါစို့လို့ဒီကျန်းမာရေးနဲ့ပညာရေးအတွက်အသုံးစရိတ်ကိုဟိုတကယ်တမ်းလိုအပ်ချက်အရာမြင့်တင်ဖို့လိုတယ်ဆိုပြီးတော့ဒီစီမံဘဏ္ဍာဌာနမှာထောက်ပြနိုင်တဲ့ပညာရှင်တွေဟိုသူတို့အနေနဲ့ဒီကိစ္စအပေါ်ကိုဟိုလူမြင်ကောင်းအောင်လုပ်နိုင်လုပ်ကြဖို့ဆိုတဲ့အတွေးခေါ်ပြီးတော့မရှိကြဘူးလားခင်ဗျာ
ပြဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမံဘဏ္ဍာမှာလုပ်တုံးကကျွန်တော်တို့အဲ့တုန်းကဆိုဒီစစ်စုကလက်ထက်မှာကျွန်တော်လည်းမိပါတယ်ကျွန်တော်3-4နှစ်လောက်မိတယ်ရမဆလာမှာပေါ့လေဆိုတော့မဆလာခက်တော့လည်းထောက်ပြကိုပိုင်ကိုမရှိဘူးဗျနော်ထောက်ပြလည်းပဲသူတို့လက်ခံတာမဟုတ်ဘူးဒါမဆလာခက်ကအလုံးမကြက်ဒီဘက်စစ်တပ်ခက်ကြခင်ဗျာသူမှသွားမပြောပြောရင်အကုန်ဖြုတ်ပြစ်တာလေအခက်တဲ့လူလည်းသူတို့ကြိုက်တဲ့လူခက်တော့ဘယ်လို့မှအပြည့်တော့မှပြောကိုမရှိဥမာကျွန်တော်ထောက်ပြမယ်ဗျဘိုးဘန်းမှာ ဘိုးဘန်မှာကျွန်တော်တို့ပညာရှင်ဆိုလို့စီးပွားရေးတက်တို့ကျွန်တော်တို့တငယ်ချင်းတွေရှိပါတချို့ဆိုတော်တော်ကြီးကြီးဖြစ်နေတယ်ကျွန်တော်တငယ်ချင်းတို့တတ်ထက်ဝန်သွားလူတွေအဲ့လူတွေပဲသူတို့အုပ်ချုပ်တယ်ဗျအဲ့လူတွေဘာလဲဆိုတော့သူတို့လုတ်တဲ့ထုတ်ပြန်တဲ့ဟာတွေကသူတို့အထက်ကပူတန်းရွှေကဒါခိုင်းရင်ဒါပဲလုတ်တာပဲအဲ့အဲ့ဒါကိုကျွန်တော်တို့ကျန်တဲ့လူအတွန့်တက်လို့မရဘူးအယက်သားအတွန့်တက်မကောင်းတဲ့သူကြောင်းပဲအထူးဖြင့်နည်းနည်းလေးပညာအရာသူတို့သုံးမဖြစ်တဲ့လူဆိုရင်လည်းကျွန်တော် research လို့မှထားတာဗျအဲ့လိုမျိုးတွေဖြစ်တော့ဒါကကျွန်တော်တို့စက်ကူထုတ်တဲ့ဌာနဘိုးဘန်ပြောတာနော် budget ဌာနလည်းဒီသဘောပဲသူတို့ဘာမှပြင်လို့မရဘူးပြင်မရတဲ့အခါကျတော့ဒါတွေကတော့ဖြစ်နေကြအကြောင်းမရှိဘူးကျွန်တော်တို့အရင်တော့ဆိုပါစို့ဗျာပညာရေးကျန်းမာရေး30တရားဝင်မဆလာဖြစ်မှာကတော့ 10% ထက်မှရှိတယ်နော် budget စုစုပေါင်း budget ကစေဘုံတဘုံဝင်ကျင်တော့မှအဲ့ဒါတော့မှဗမာပြည်ပညာရေးခင်ဗျာကျန်းမာရေးနှိမ့်ကျလာတာကူကြည့်အခုကသူတို့က 2-3% ဆိုတာအလွန်မတန်နေတဲ့အခါကျတော့ဒါအခြေအနေမကောင်းတဲ့ကြောင့်လည်းပညာရေးကျန်းမာရေးတွေချွတ်ချုံကျနေတာလေပြည်တွင်းမှာဒါကတိတ်တော့ထူးမလားပုတ်ပုတ်ဆိုးလိုက်တဘောပဲရှိတယ်ဒီ budget ကြည့်ရတာအခုက
ဟုတ်ကဲ့အဲ့တော့ဥစိန်သေးပြောတဲ့အတိုင်းဆိုရင်ဒါမဆလာခေနောက်ပြီးတော့စီအစိုးရခေကပေါ့နော်အဲ့ဒီခေတွေမှာဆိုလို့ရှိရင်ထောက်ပြပိုင်ခွင့်မရှိဘူးဒါပေမဲ့အခုအခြေအနေကနည်းနည်းပြောင်းလဲလာပြီလို့ကျွန်တော်ယူဆပါတယ်အထူးသဖြင့်ပေါ့နော်ပြောင်းလဲလာပြီဆိုတာဟိုပမာကြီးမှာရွေးကောက်ပွဲလည်းရှိလာပြီအရသာအစိုးရလည်းဖွဲ့ပေးပြီအလားတူပဲရွေးကောက်ပွဲကနေတက်လာတဲ့လွှတ်တော်လည်းရှိနေပြီဆိုတော့စီအစိုးရပြောနေတဲ့ဒီမိုကရေစီစနစ်ဒီမိုကရေစီစနစ်ကိုသွားမယ်ဆိုတဲ့နေရာမှာဒီအစိုးရနဲ့လွှတ်တော်အကြားမှာအပြန်အလှန်ချိန်ခွင်ရှာညှိပြီးတော့ထိန်းချုပ်ယူကြတဲ့အချက်တစ်ချက်တည်းမှာအဓိကအားဖြင့်ဒီဗန္နာရေးဥပဒေ budget ဥပဒေကိုပြဋ္ဌာန်းတဲ့အချက်လည်းပါတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒီအစိုးရကအခုလိုသူတို့ရဲ့ budget အသုံးစရိတ်ကိုတင်ပြပြီးလို့ရှိရင်လွှတ်တော်ထဲမှာအခြေရင်ဆွေးနွေးပြီးတော့မှလွှတ်တော်အနေနဲ့အတည်ပြုပေးရမှာမဟုတ်ဘူးလား
ဟုတ်ပါတယ်ဒါနိုင်ငံကကြည့်ဗျာဘယ်နိုင်ငံမဆိုပါအယောင်ပြတဲ့လူပဲဖြစ်ဖြစ်ဟဲ့ဒီမျိုးစီးကျင့်စဉ်ကိုသွားတဲ့နိုင်ငံတွေပဲဖြစ်ဖြစ်တိုင်းပြည်တည်ရဲ့အသက်ဆိုတာက budget ဗျာနော်တိုင်းပြည်ပြည်စီးပွားရေးပြောတာစီးပွားရေးဒီဒဏ္ဍဥစ္စာနဲ့ပတ်သက်လို့စီမံခန့်ခွဲတဲ့ budget ကအရေးကြီးဆုံးအရေးကြီးဆုံးကိစ္စကအမေရိကန်ကြီးဗျာပြည်နယ်တွေဘက်ကြီးခင်ဗျ Federal ဘက်ကြီး budget ဆိုရင်လည်းအသေးအတန်ပဲเนาะ budget ကခီးပဲအဲ့တော့ budget ကိုကျွန်တော်တို့ကလွှတ်တော်ကနေပြီးအတိအပြည့်မှဒါ check and balance ပေါ့ဗျာတိုင်းပြည်စီးပွားရေးမှာသုံးသိန်းလားမသုံးသိန်းဘူးလားဘယ်လိုရအောင်ကောက်မလဲပေါ့နော်ဝင်ငွေတွေထွက်ငွေတွေကိုသုံးတာလည်းမဟုတ်ထွက်ငွေလည်းဝင်ငွေလည်းကြည့်ရသေးတာသုံးဖို့တော့ဝင်ငွေရဒါတွေရရှိတယ်ဗျာအဲ့တော့ဒါအသေးအတန်ဒါတွေကိုဆွေးနွေးပြီးတော့မှဒါအတိအပြည့်မြေလောက်ရဗမာပြည်ကတော့မဆလာခက်ကလည်းဒါမရှိခဲ့ဘူးလွတ်တော်ဆိုတာလည်းအမိကမတ်တာနာဝတ20ရတော့ပြောမနေနဲ့ဘူတန်ရွှေတစ်ချက်လုံးနဲ့သွားခဲ့တာခုနလေးအခုလာပြီးလွတ်တော်လာတဲ့ခါကျခင်ဗျပြန်စဉ်းစားကြည့်လွတ်တော်ကြီးကအခုဒီ budget ကုမ္ပဏီဆိုတာကျွန်တော်မတွေ့သေးဘူးမနေ့ကပဲကျွန်တော်ခုနလေးပဲကြည့်လိုက်တယ်နော်သတင်းဌာနမှာကြည့်လိုက်တဲ့ခါကျငွေစရင်အဖွဲ့ဝင်ဆိုလားခေါ်လေးရတော့မိတ်တွေဖြစ်သွားတယ်အဲ့ဒီမှာကျွန်တော်တို့ရတား2ယောက်ရတားအမတ်ပေါ့ဗျာအတိုက်ခံအမတ်ပဲဆိုကြ ADF ကလို့ပြောတယ်ချင်းတို့ရခိုင်တို့နည်းနည်းပါတယ်ပြောတယ်အဲ့ဒါလည်းတယောက်တယောက်ပဲပါတာဗျဆိုတော့ဒီလွတ်တော်ကဘာလုံးနိုင်ပါလဲအခုလဲကြည့်နော်ဦးသန်းလုံးတို့ကကျွန်တော်နည်းနည်းပြောတော့ကျွန်တော်မှတ်မိလိုက်တယ်သူတို့ဒီလွတ်တော်ကြီးကျင်းပမှုမတိုင်ခင်မှာတောင်မှဘတ်ဂျက်ကိုနာအဖကတရားဝင်ထုတ်ပြန်ပြစ်တာကဒါအမီးမောင်မတည့်ဘူးဗ
ျဆိုတော့အဲ့ဒီချက်ကိုပဲကျွန်တော်မေးချင်တာပါအထူးသဖြင့်ကဒီဟိုလွတ်တော်စည်းဝေးကျင်းပတာကဇန်နဝါရီလကုန်ပိုင်းမှာဒီရက်ပိုင်းအတွင်းမှာပဲအဲ့ဒီမတိုင်ခင်လေးမှာကိုပဲဇန်နဝါရီလ29ရက်နေ့မှာဒီဗန္နာရေးဥပဒေကိုပြဋ္ဌာန်းပြီးတော့နိုင်ငံတော်ဒီပြန်တန်းအဖြစ်ကိုမတ်လတရနေ့ကထုတ်ပြန်လိုက်တယ်ဆိုတော့ကျွန်တော်တို့အခုမသေးခွဲသေးတဲ့အချက်ကအခုဒီထုတ်ပြန်လိုက်တဲ့ budget ဥပဒေကိုလွှတ်တော်မှာဆွေးနွေးခွင့်မရှိတော့ဘူးလားဆိုတဲ့ဟိုအချက်ပါအဲ့ဒါနဲ့ပတ်သက်လို့ရောဥစိန်သေးအနေနဲ့ဘယ်လိုခံမှန်းသလဲခင်ဗျအ
ဲ့ဒါကြောင့်ပြောတာပေါ့ကျွန်တော်တို့နှစ်စဉ်ကဗမာပြည်ရဲ့ budget ရည်ရွယ်က budget ခုနှစ်ပေါ့ဗျာဒီအေပရလတရနေ့မှာစတာဗျအေပရလတရနေ့စတယ်ဆိုတော့ဥမာတရနေ့မတိုင်ခင်တရားဝင်ထုတ်ပြန်ရတာပဲရေးဆွဲတာကတော့ကျွန်တော်တို့ budget ဌာနပညာရှင်တွေကဆွဲရတာပေါ့စီမံပဏာမှာ budget ဌာနရှိပါတယ်အခုလည်းရှိမှာပါเนาะအဲ့ budget ဌာနကလည်းရေးဆွဲတယ်မနေ့ကဘလောက်ကုန်ခဲ့တယ်ဘယ်ကဏ္ဍအတွက်ဘလောက်ကုန်တယ်အသေးစိတ်ပေါ့ဗျဆွဲစီအဲ့ဒါကြီးကိုကျွန်တော်တို့အစိုးရဖွဲ့တင်းတင်းတဲ့အခါမှာသူ့မူရဆွဲရဖွဲ့ရနေမှာလွတ်တော်ကိုတင်းဒီလိုသွားရတာကိုဗျအခုကလွတ်တော်လည်းခေါ်နေပြီတွတ်တော်ခေါ်တော့ဒီရက်ပိုင်းလေးမှမစောက်နိုင်အောင်ဘာလုပ်တာလဲဆိုတော့လူမြင်လို့တော့မကောင်းဘူးဒါရှင်းနေပြီဗျာတွတ်တော်ကိုစောက်ပြီးတရားဝင်နေတယ်ဆိုလွတ်တော်တင်းမြတ်လွတ်တော်ဆုံးဖြတ်ဒါကိုညင်ညာခုံညဟလာဆွေးနွေးကြဒီလိုသွားရမှာလေအခုအဲ့လိုမျိုးနဲ့ဥအောင်လုပ်ပြီးတော့ဘုတန်းရွှေမင်းနဲ့ထုတ်လိုက်တယ်ဆိုတော့ထုတ်တာ28ရက်ဟုတ်တယ်နော
်28
ရက်အမားစာတရားဆိုတလလေးกว่าတယ်ဗျာတလလာမထားကြပါဘူးဘာလို့တလမစောက်နိုင်လဲအရင်တော့နောက်တစ်ခုကကျွန်တော်ပြောမယ်ကျွန်တော်ခုနပြောလို့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ budget ကြီးရကဧပြီတရက်နေ့မှာစတဲ့အခါကျတော့ထုံးစံအပြင်တို့မတ်စောက်မှတရားဝင်ထုတ်ပြန်တာဗျာဘာလို့မတ်စောက်ကိုမစောက်နိုင်တယ်လေအဲ့ဒါကတဘာဝမကြဘူးလေအဲ့ဒါကြောင့်မလို့သူက ူသုံးထားတဲ့ခုနကျွန်တော်အစောပိုင်းပြောခဲ့လို့ဗျာစစ်တပ်အတွက်သုံးထားတဲ့ဟာတွေကိုလူသိမခံနိုင်တာလည်းဖြစ်ချင်းဖြစ်မယ်ဒါမှမဟုတ်လို့ရှင်လွတ်တော်ထဲမှာအတိုက်ခံနိုင်ထားပြီးမှပြောလို့ရှင်လေတို့ကဒါတွေကိုရှုပ်တယ်ကွာဆိုတာမျိုးလည်းဖြစ်ချင်းဖြစ်မယ်တော့ကျွန်တော်တို့ကြုံရဆိုရင်ဒီပတ်စံဆိုတာကဆက်ဆက်တိမခံဘူးဗျာခင်ဗျားတို့ကျွန်တော်တို့မှတ်မိမယ်ခင်ဗျာ88ခင်ဗျားလည်းပါလား88ရေကင်းပြတော့ဘူပန်းနေပတ်စံနေစစ်တပ်ကတိမ့်တော့တာမှတ်မိတယ်မလားအဲ့ဒါကိုကျွန်တော်ထုတ်ပြန်လို့ကျွန်တော်တို့ဝန်ထမ်းတာပဲအဲ့ရလူတွေလုတ်ပြုတ်ထောင်ကြပါပါကောဥထုံးဝေလို့ဆိုလို့ရှင်အဲ့တော့ကျွန်တော်ပြောချင်တာစစ်တပ်ကပိုက်ဆံဆိုရင်အသေးအတံဗျာအသေးအတံဒါကြောင့်မလို့ကျွန်တော်ရစကားပြောလို့ရှင်တော့လွတ်တော်ကြီးကျင်းပါတခါနီးနေပြီလွတ်တော်ဘာလို့မဆောင်မဲနဲ့ဥပောင်လုတာလေဒါရှင်းနေပြီလေဗျာ
ဟုတ်ကဲ့အဲ့တော့တစ်ဖက်ကပြောရမယ်ဆိုရင်တော့ဟိုဒီနှစ်ကတော့ထားလိုက်ပေါ့ဗျာဒါပေမဲ့လည်းနောက်နှစ်တင်မှာဆိုရင်ရောလွတ်တော်ထဲမှာဒီလိုဘတ်ဂျက်အသုံးစရိတ်တွေကိုအစိုးရအနေနဲ့စနစ်တကျတင်ပြပြီးတော့လွတ်တော်ဘတ်ဂျက်ကော်မတီတွေဗန္ဓာရေးကော်မတီတွေကနေပြီးတော့စီစစ်ပြီးမေးမြန်းပြီးတော့အတည်ပြုပေးတာတွေချပေးတာတွေအဲပြင်ဆင်တာတွေလုပ်နိုင်မယ်လို့မျှော်လင့်သလားခင်ဗျာ
ကျွန်တော်တို့ခုလိုပေါ့ခင်ဗျားတို့မီဒီယာတွေလိုနိုင်ငံတကာကဌာနတွေကလေနော်ဒန်နယ်သင်းဌာနတွေပေါ့ဗျာပြည်တွင်းမြပသင်းဌာနတွေဒီလိုပြောလိုက်တော့သူတို့နည်းနည်းလေးတော့ကြီးဆိုင်ဆိုင်မှာပေါ့လေအဲဒါပေမဲ့ဒီလိုပါအယောင်ဆောင်တော့ဖြစ်လာနိုင်တယ်နော်အယောင်ဆောင်ဖြစ်လာနိုင်ဆိုတာကသူလွတ်တော်ကြီးလည်းကျင်းပါပြီဗျာကျွန်တော်ခုနတင်ပြသလိုပဲဘတ်ဂျက်ဆိုတာတိတ်ရတိုင်းပြီးအသက်အမေရိကန်နိုင်ငံကြီးအင်္ဂလန်ကြီးကြိုက်တဲ့နိုင်ငံကြီးဂုံဂုံပြောလို့ရှိရင်အာနာရှင်နိုင်ငံကြီးဦးမြားလွတ်တော်ရှိရင်လွတ်တော်တော့သူတို့ဒီမြပြီးအတီးပြည့်ချက်ယူတာပဲမဆလာခက်ကလည်းလုတ်ခဲ့တာပဲအဲ့တော့ဒါတော့လုတ်မှာပဲကျွန်တော်ထင်တော့လုတ်မှာပဲဒါပေမဲ့လုတ်ပေမဲ့မှန်မှန်ကန်ကန်လုတ်မှာလားဆိုတော့မဖြစ်နိုင်ဘူးလို့ထင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်ခုနတင်ပြခဲ့လို့ငွေကြေးဒီအဓိကဖြစ်တယ်သူတို့စစ်တပ်ကြီးသုံးစိတ်ဘလုံးမသူတို့မချနိုင်ရင်ပြဿနာရှိပဲနောက်တစ်ခုကလွတ်တော်တဲမှာကိုတင်ပြလဲပဲလွတ်တော်အတိုက်ခံကဘလောက်ထိအားကောင်းလို့လဲနောက်နေ့လဲအားကောင်းမှုကမရှိ၅နှစ်တည်းအားမကောင်းနိုင်စရာအကြောင်းမရှိဘူးပါလာဘာကြောင့်လဲဆိုတော့ခင်ဗျစဉ်းစားကြည့်ဒီကုလက်ရှိဒီလွတ်တော်တဲမှာလွတ်တော်200လုံးမှာကြီးစိုးထားတာကကျန်းဖွဲ့ကကြီးစိုးထားတယ်ဒီထဲမှာလည်းကသူတို့စစ်တပ်ကလူက20ခန်းယူထားသေးတယ်အတိုက်ခံဆိုတာကကျွန်တော်ထင်တယ် 5% တော့မရှိဘူးအဲ့လူကြိုက်သလောက်ပြောဘာမှဖြစ်လာမှာမဟုတ်လွတ်တော်ဥက္ကဋ္ဌလည်းဒီစစ်တပ်ကဘူချွေးမှာဥက္ကဋ္ဌဟိုဘက်ကလည်းစစ်တပ်ကလူပဲဆိုတော့ဒီလူတွေကအဲ့တစ်ချက်လုံးမိတ်ပဲလိုက်ပြီးသွားမှာပဲအဲ့တော့ကျွန်တော်ပြောချင်တာကမဆလာခက်ကကျွန်တော်တို့တုတ်ကြုံခဲ့ပြီးပါပြီနော်ဥနေဝင်းရဲ့လွတ်တော်ကြီးကြုံခဲ့ပြီဒီတိုင်းပဲသွားမှာပဲအဲ့တော့ထူးမလာဘူးခင်ဗျာကြိုက်တာလုံးမှာတို့တော့ formalize တော့လုံးမှာပေါ့ဗျာပုံစံကြအောင်တော့လူမြင်ကောင်းအောင်ပေါ့ဗျာဒီအဲ့ဒါတော့လုံးမှာပဲ
မြန်မာနိုင်ငံစီအစိုးရရဲ့နှစ်စဉ်ရာသုံးငွေစည်းရုံးတွေကိုလေ့လာနေတဲ့စီးပွားရေးပညာရှင်ဦးစိန်ထေးကိုဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထုံးပါခင်ဗျာ